မင်္ဂလာညနေခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ15ရက်စနေနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုဒိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူပေးဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါ။အလို့ရှိသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံဆွဲပြောင်းပေးရေးဥရေမှုချမ်းကိုကန့်ကွက်တဲ့လူလူဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေချမ်းပြဋ္ဌာန်းမှုကြိုးပမ်းမှုတွေကိုဟောင်ကောင်ဆွေးရကဆိုင်ငံ့လိုက်ပါတယ်။နောက်အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့တော့လက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအနေနဲ့သဘောကျတဲ့အရေးအယောင်မပြဘူးမလိုက်နာဘူးဆိုရင်အီရန်ဘက်ကလည်းဆက်ပြီးတော့လိုက်နာနိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ချင်းချောက်ပြောဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုရနိုင်နဲ့အတူပြောပြပေးတော့ပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကြောက်တော်ဖက်မှာအေးတပ်ဖွဲ့ဝင်လုံမတင်ကားလို့ဖမ်းထားတဲ့လူ25ဦးကိုထိန်းသိမ်းထားတဲ့တရင်မှာကြားဖို့ရှိတာကတော့
သူတို့စစ်ဆေးကြည့်တဲ့အခါမှာတော့အဲ့ဒီနားလေးတစ်ဝိုက်ကတော့60နေရာလူတွေမဟုတ်ဘူးသူတို့တော့ကျွန်တော်ဖမ်းပြီးချိန်သိမ်းပြီးစစ်ဆေးနေတာရှိတယ်ကျွန်တော်တရားဥပဒေဆက်လက်ဖောက်ရတာကြောက်တော်ရ
ဲတမတော်တရင်မှန်ကြံကြားရေးအတွင်းရေးမှူးဘုံမှုချုပ်စော်မင်းထွန်းပြောသွားတာပါရှင်အသေးစိတ်ကိုတော့တရင်တွေအပြီးမှာကြားဖို့ရှိပါတယ်ဆက်အပြင်စာနာရိုက်ခါနဲ့တောက်တုံးရီတွေရေးပေါ်လိုအပ်နေတဲ့ကချင်စစ်ဘေးရှောင်တွေကသူတို့ကိုပေးပို့မဲ့အကူအညီတွေကိုမဟန်တာပဲအများဆုံးပေးပို့ခွင့်ပြုဖို့တောင်းဆိုကြတဲ့တရင်နဲ့အရှိအလေပိုင်းဒေသမှာရှင်နန်တင်တင်မော်တွေတက်ခဲ့ခံရတာ sorry နိုင်ငံကရှင်နန်ပိုက်လိုင်းနဲ့လေရင်ခွင့်တစ်ခုကိုမကြသိခင်ကတက်ခဲ့ခံရတာတွေကိုနိုင်ငံတကာကတညင်တညွတ်တဲ့တုံ့ပြန်ဖို့အမေရိကန်ကကြိုးပမ်းနေတဲ့တင်းတွေကိုကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရတဲ့တွေကိုမခင်ဖြူတွေနဲ့ကိုရနိုင်တို့ကပြောပြပေးပါအောင
်အလို့ရှိသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့လူလူဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေချမ်းပြဋ္ဌာန်းမှုကြိုးပမ်းမှုတွေကိုဟောင်ကောင်ဆွေးရကဆိုင်ငံ့လိုက်ပါတယ်အစိုးရအနေနဲ့ဆွေးနွေးတိုင်ပင်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်တာတွေလှုပ်ဆောင်ပြီးစီးရဲ့အချိန်အထိအခုကိစ္စကိုအကန့်အသတ်မရှိဆိုင်းငံ့ထားမယ်အကြောင်းဟောင်ကောင်အမှုဆောင်ရာရှိချုပ်ကယ်ရီလမ်ကဒီကနေ့ပဲပြောဆိုလိုက်ကြပါအခုဥပဒေမူကြမ်းအရဆိုရင်ဟောင်ကောင်မှာရာဇဝတ်မှုနဲ့တန်လျာဖြစ်ပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်ဟောင်ကောင်နဲ့မတူတဲ့တရားစီရင်ရေးစနစ်ရှိရာတရုတ်ပြည်မကြီးကိုလွှဲပြောင်းပေးမယ့်အပေါ်မှာဟောင်ကောင်မှာရှိနေကြတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေသာမကဥပဒေရေးရာအတိုင်းဝိုင်းနဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံရေးပါတီတွေကပါစိုးရိမ်နေကြပါတယ်ဒီဥပဒေမူကြမ်းကိုဟောင်ကောင်လွှတ်တော်မှာဆွေးနွေးဖို့စီစဉ်ထားတဲ့ပြီးခဲ့တဲ့ပုံထူးနေကဆန္ဒပြသူထောင်ပေါင်းများစွာလမ်းမတွေပေါ်ထွက်တံကွက်ခဲ့ကြတာပါ2014ခုနှစ်ကဖြစ်ခဲ့တဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေလိုပဲအလားတူပြင်းထန်တဲ့ဒီပုံထူးနေ့ကဆန္ဒပြပွဲအထွန်းမှာတော့ဆန္ဒပြသူတွေနဲ့ရဲတွေအကြားရုံရင်ဆန့်ကပ်ဖြစ်ခဲ့ပြီးအပြန်အလှန်ချမ်းပတ်တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်ဒီဥပဒေချမ်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာတိုင်ဝမ်ကလည်းဝေဖန်နေကြတာဖြစ်ပြီးတော့ဒီပေါ်မှာတရုတ်ဆိုရကတော့အမေရိကန်ဆိုရဟာတခြားနိုင်ငံတစ်ခုရဲ့ပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖက်နေတာဆိုပြီးဆွဆွဲပြောဆိုပါတယ်ဟောင်ကောင်ဆန္ဒပြပွဲတွေကိုလည်းဒါဟာရုံရင်ဆန့်ကပ်အချမ်းပတ်လို့ရဖြစ်တယ်ဆိုပြီးတရုတ်ဆိုရကပုံဖော်ပြောဆိုနေပါတယ်ရှင်
ဥမာပင်လယ်ကွေးမှာရေနံတင်သင်္ဘောနှစ်ဆင့်တိုက်ခိုက်ခံရပြီးတဲ့နောက်အရှိလေပိုင်းဒေသမှာနိုင်ငံတကာအတိုင်းအဝန်ကြားဘုံသဘောတူညီမှုတရက်ရနိုင်ဖို့အမေရိကန်ကကြိုးပမ်းနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးပက်ချန်နန်ကပြောကြားလိုက်ပါတယ်။ယူရိုနိုင်ငံဟာအမေရိကန်ရဲ့ပြဿနာသက်သက်မဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးချန်နန်ကတောက်ချနေကသတင်းတော်တွေကိုဘယ်လ်ကွန်စစ်ဌာနချုပ်မှာပြောလိုက်ပါတယ်။အမေရိကန်ရဲ့ညီမချက်ကတော့ဒေသတွင်းမှာအမေရိကန်တပ်မှုတွေသူတို့ရဲ့စစ်စင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်လိုအပ်တဲ့အရင်းမြစ်တွေနဲ့အထောက်ပံ့နေရဖို့ဖြစ်တယ်လို့သူကပြောပါတယ်။အဲ့တော့ဟောမူးစ်ရေလက်ကြားရဲ့စီးပွားရေးနဲ့မဟာဗျူဟာအရရေးပါမှုကိုလည်းသူကမှတ်ချက်ပြီးပြောသွားခဲ့ပါတယ်။ကမ္ဘာရေနံထင်မှုမှုရဲ့20ရာခိုင်နှုန်းကိုအဲ့ဒီဟောမူးစ်ရေလက်ကြားကလှုပ်ဆောင်နေတာဖြစ်ပါတယ်။အိုမန်ပင်လယ်ကွေ့အတွင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်ကအီရန်နိုင်ငံကိုအပြစ်တင်ပါတယ်။အီရန်ကင်းတဲ့ရေရင်ပေါ်ကလူတွေကမပေါက်ကွဲသေးတဲ့ရေမြုံပိုင်းတစ်ခုကိုကိုဂူတာကရေဂျက်စ်ရေနံတင်သင်္ဘောကနေပြန်ခွာနေတယ်လို့ဆိုတဲ့ဗီဒီယိုဖိုင်တစ်ခုကိုအမေရိကန်စစ်တပ်ကဖော်ပြခဲ့ပါတယ်။ဒီသင်္ဘောကိုတော့ကိုကူတာဆန်ဂျူဂျပန်သင်္ဘောကုမ္ပဏီကပိုင်တာဖြစ်ပြီးတော့နောက်သင်္ဘောတစ်စင်းကတော့နော်ဝေးနိုင်ငံက Frontline ကုမ္ပဏီပိုင် Front Old Air သင်္ဘောဖြစ်ပါတယ်ခင်ဗျာ
။အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့လက်မှတ်ရေးထိုးကြတဲ့နိုင်ငံတွေအနေနဲ့သဘောကျတဲ့အရေးအယောင်မပြဘူးမလိုက်နာဘူးဆိုရင်အီရန်ဘက်ကလည်းသူ့ရဲ့ဆောင်ရွက်ချက်တွေကိုပြောင်းလဲလှုပ်ဆောင်မယ်ဆိုပြီးတော့ထင်းချောက်ပြောဆိုလိုက်ပါတယ်။ထကြီးကစ္စနိုင်ငံမှာရုရှားတရုတ်နဲ့အာရှအရှိဒီအာရှနိုင်ငံတွေကခေါင်းဆောင်တွေတွေ့ဆုံတဲ့ဆွေးနွေးပွဲမှာအီရန်သမ္မတကအဲ့ဒါလိုပြောဆိုလိုက်တာပါ။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်အကြားရယူထားတဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့ပြီးတော့ဒီနှစ်ကြာလာပြီးတဲ့နောက်မှာတော့အီရန်ဘက်ကလည်းဒီနှစ်မေလကစပြီးတော့သူလိုက်နာရမယ့်အချက်တချို့ကိုဆက်ပြီးတော့မလိုက်နာဘဲနေခဲ့တာပါ။ကမ္ဘာနိုင်ငံကြီးတွေအနေနဲ့အီရန်ကိုဒီအမေရိကန်ရဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကနေဟန်တာကာကွယ်ပေးဖို့ရပ်ပေါင်း60တွင်မှာအဲ့ဒါလိုမလုပ်ပေးနိုင်ဘူးဆိုရင်အီရန်အနေနဲ့ယူရေနီယံတန့်စင်မှုတွေကိုနောက်ထပ်တဆင့်တိုးဆောင်ရွက်သွားမယ်ဆိုပြီး ဤရန်ဆူရကပြောပါရယ်အခုသဘောတူညီချက်ကိုဤရန်နိုင်ငံတစ်ခုတည်းကလိုက်နာကျင့်သုံးရမှာမဟုတ်ဘူးလို့လည်းဤရန်သမ္မတဟန်ဆာရိုဟန်နီကအာရှဒေသတွေအပြန်အလှန်ဆက်ဆံရေးနဲ့ယုံကြည်မှုတည်ဆောက်ရေးဆိုင်ရာညီလန်းရှာဖွေတည်ဆောက်သွားဖို့ဆွေးနွေးကြတဲ့ဒီဆွေးနွေးပွဲတစ်ခုအတွင်းမှာပြောဆိုသွားပါရယ်ဤရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးကြတဲ့နိုင်ငံတွေအားလုံးကအခုသဘောတူညီချက်ပြန်လည်အသက်ဝင်လာအောင်အားလုံးဝန်ဝင်လှုပ်ဆောင်ကြရမှာဖြစ်တယ်ဒီလိုလှုပ်ဆောင်ဖို့အတွက်လူလာတဲ့သဘောထားမျိုးကိုမပြနိုင်ဘူးဆိုရင်ဤရန်ဘက်ကလည်းဆက်ပြီးလိုက်နာစရာမရှိဘူးဆိုပြီးတော့ဤရန်သမ္မတကပြောဆိုခဲ့တာပါရှင်
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့ယူဂန်ဒါနိုင်ငံမှာမချသိငင်ကပြန်ပြီးတော့ဖြစ်လာနေတဲ့အီဘိုလာရောဂါကူးစက်ပြန့်ပွားနေတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာအများပြည်သူကျန်းမာရေးအရေးပေါ်အခြေအနေတည်းကမချေညာဖို့ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတောက်တာနေမှာဆုံးဖြတ်လိုက်ပါတယ်အီဘိုလာရောဂါတကြောပြန်ဖြစ်ပွားလာတာကိုအကဲဖြတ်သုံးသပ်ဖို့အတွက်ကုလသမဂ္ဂကျန်းမာရေးဌာနကြွမ်းကျင်သူတွေရဲ့အစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတတိယအကြိမ်မြောက်ကျင်းပခဲ့ကြပါတယ်တချို့ကျွမ်းကျင်သူတွေကတော့လွန်ခဲ့တဲ့အချိန်အတော်ကြာကလေးကနိုင်ငံတကာအရေးပေါ်အခြေအနေအဖြစ်ကြီးညာနိုင်တဲ့စံသတ်မှတ်ချက်တွေကိုပြည့်မီခဲ့တယ်လို့ပြောပါတယ်။ဒီကော်မတီရဲ့အမြင်မှာတော့ဒီအီဘိုလာရောဂါကူးစက်မှုကကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့ဒေသတွင်းမှာကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်ပါတယ်။ဒါပေမဲ့အပြည်ပြည်ဆိုင်ရာကျန်းမာရေးစီမံစည်းကမ်းတွေအရတော့နိုင်ငံတကာမှာစိုးရိမ်ရလောက်တဲ့လူမှုကျန်းမာရေးအရေးပေါ်အခြေအနေဖြစ်ဖို့အတွက်စံနှုန်း၃ခုစလုံးနဲ့တော့ပြည့်မီခြင်းမရှိဘူးလို့WHO အရေးပေါ်ကော်မတီဥက္ကဋ္ဌဒေါက်တာဘရဗန်အဗစ်လန်ကပြောပါရယ်ကွန်ဂိုမှာအီဘိုလာရောဂါကူးစက်မှုတွေဖြစ်နေသမျှအိန္ဒိယနိုင်ငံတွေကိုလည်းကူးစက်ပြန့်နှံ့မှုအန္တရာယ်ရှိနေမှာဖြစ်ကြောင်းဒါပေမဲ့လည်းဒေသတွင်းကနေအပြင်ကိုကူးစက်နိုင်မှုကတော့အန္တရာယ်နည်းတယ်ဆိုပြီးတော့သူကမနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5ဒိုမီတာ19 kHz 1068 5ဒိုမီတာ19 kHz 15565နဲ့5ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေစနေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရေပိုင်နဲ့အငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်ငါးဖမ်းသင်္ဘောတစ်စီးကိုတရုတ်သင်္ဘောတစ်စီးကဝင်တိုက်မိခဲ့တဲ့ဆိုတာကိုတရုတ်အစိုးရကအတည်ပြုပေမဲ့တိုက်ပြီးတော့ရှောင်ပြေးသွားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုတော့အငင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဖြစ်ခဲ့တဲ့ဒီဖြစ်ရပ်မှာတိုက်မိတဲ့အချိန်ကြောင့် Wheat Bank ကျွန်းအနီးဖိလစ်ပိုင်ငါးဖမ်းသင်္ဘောနှမြုပ်သွားခဲ့ပေမဲ့တရုတ်သင်္ဘောကလှည့်မကြည့်ပဲရှောင်ထွက်ပြေးသွားခဲ့တယ်လို့ဆိုပြီးတော့ဖိလစ်ပိုင်ဆူရအာနာပိုင်တွေနဲ့ဖိလစ်ပိုင်သတင်းတွေမှာဒေါသကြီးတုံ့ပြန်ကြီးသားခဲ့ကြတာပါ။အခုကိစ္စနဲ့ပတ်သက်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကလည်းအလေးနဲ့အထားတုံ့ပြန်ပြောဆိုတာမျိုးမလုပ်ဘဲရှိနေတဲ့အချိန်ထဲမှာဖိလစ်ပိုင်အများစုကတော့တရုတ်ရဲ့လုပ်ရည်အပေါ်မှာအကြီးကျယ်ဒေါသထွက်တန့်ကွက်နေကြတာပါမနီလာမြို့တော်မှာရှိတဲ့တရုတ်တန်ရုံကတော့တရုတ်သင်္ဘောဟာဖိလစ်ပိုင်ငါးဖမ်းသင်္ဘောကိုတိုက်မိပြီးတဲ့နောက်မှာဒီငါးဖမ်းသမားတွေကိုကယ်ဆယ်ဖို့ကြိုးစားခဲ့တဲ့အကြောင်းဒါပေမဲ့လို့တခြားဖိလစ်ပိုင်ငါးဖမ်းသင်္ဘောတွေရောက်လာပြီးတော့အန္တရာယ်ပြုမှာကိုစိုးရိမ်တဲ့အတွက်ထွက်သွားခဲ့ရပြီးတော့တာဝန်မဲ့ရှောင်ပြေးသွားတာမဟုတ်ဘူးလို့တုံ့ပြန်ပါတယ်ဒါပေမဲ့ဖိလစ်ပိုင်ငါးဖမ်းသမား22ယောက်ကတော့သူတို့ကိုကယ်ဖို့ကြိုးစားခဲ့တယ်ဆိုတာမှမှန်ကန်တဲ့အကြောင်းနဲ့သူတို့တွေဟာပင်လယ်ပြင်မှာနာယီနဲ့ချီပြီးကယ်မဲ့သူကိုစောင့်နေခဲ့ရပြီးနောက်ဆုံးဗီယက်နမ်သင်္ဘောတစ်စီးကသူတို့ကိုကယ်တင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကတော့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပါပြီ။မနီလာနိုင်ငံသားရေးဝန်ကြီးတီယိုဒိုရိုလူစင်းကလည်းဖိလစ်ပိုင်ငါးဖမ်းသင်္ဘောနှမြုပ်သွားခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံကတန်တမာရေးအရာကန့်ကွက်ထားတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုပါတယ်။ဒီနေ့ငွေကြေးဌာနပြောခွင့်ရကတော့အခုဖြစ်ရဟာပင်လယ်ပြင်မှာမတော်တဆဖြစ်လေရှိတဲ့တာမန်ဖြစ်ရတစ်ခုသာဖြစ်တယ်လို့ပြောဆိုထားပါရရှင်
။အမေရိကန်နိုင်ငံကလည်းအိန္ဒိယနိုင်ငံကိုတင်သွင်းနေတဲ့အမေရိကန်ကုန်ပစ္စည်း29မျိုးကိုကုန်သွယ်ကုန်တွေတိုးကောက်သွားဖို့အိန္ဒိယနိုင်ငံကဆုံးဖြတ်လိုက်ပါတယ်။အိန္ဒိယဘက်ကအဲ့လိုအခွန်တွေတိုးကောက်သွားဖို့အတွက်ပြီးခဲ့တဲ့နှစ်ကလေးကကြေညာခဲ့ပေမဲ့ခွန်တိုးကောက်ဖို့ကိစ္စကိုမကောက်ပဲအချင်းချင်းရှူဆိုင်နေကြတာဖြစ်တယ်လို့သတင်းတွေမှာဒီနေ့ဖော်ပြပါတယ်။အိန္ဒိယဆိုရကအော်မွန်နဲ့ပန်းဒီရဲ့ပါဝင်အမေရိကန်ကုန်ပစ္စည်းတချို့အပေါ်မှာတွင်းကုန်ခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ပြီးခဲ့တဲ့နှစ်ဇွန်လကလေးကပြောခဲ့တာပါ။အိန္ဒိယရဲ့တမ်မနီနဲ့အလူမီနီယံတွင်းကုန်တွေအပေါ်မှာခွန်တွေတိုးကောက်ဖို့ကိစ္စကိုအမေရိကန်ကဒီကင်းလုပ်ခွင့်မပေးခဲ့တဲ့အတွက်အိန္ဒိယဆိုရဘက်ကဒေါသဖြစ်ခဲ့တာလို့လည်းသိရပါတယ်။ကမ္ဘာအင်အားကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့အိန္ဒိယကြားမှာကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ပြီးဒီပြဿနာတွေကိုဖြေရှင်းနိုင်မယ်လို့မျှော်လင့်ခဲ့တာကြောင့်အိန္ဒိယဘက်ကကုန်သွယ်ကုန်တွေတိုးကောက်ဖို့ကိစ္စကိုအကြိမ်ကြိမ်ရှင်းဆိုင်ခဲ့တာပါ။ဒါမဲ့လည်းအမေရိကန်သမ္မတဒေါနယ်ထရမ့်ကအိန္ဒိယနိုင်ငံပေါ်ကုန်သွယ်ရေးအထူးခံစား권ကိုပြန်ရုပ်သိမ်းဖို့အခုလအစောပိုင်းမှာဆုံးဖြတ်ခဲ့တာကြောင့်အိန္ဒိယဘက်ကလည်းအခုလိုပြန်ပြီးတော့လှုပ်လာခဲ့တာဖြစ်ပါတယ်။ကုန်သွယ်ကုန်တွေတိုးမြင့်ကောက်ခံတာကိုနောက်ထပ်ဆိုင်းငံ့တော့မှာမဟုတ်ပဲဒီကုန်သွယ်ကုန်အစ်စ်တွေကိုမနေ့ကတနင်္ဂနွေနေ့ကစတင်ပြီးတော့ကောက်သွားမှာဖြစ်တယ်လို့ဆိုရတောင်ဝန်ရှိသူတဦးကိုကိုးကားပြီးတော့ဒီ Economic Time သတင်းစာကပေါ်ပြပါပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာတော့အမေနဲ့ကွဲလာလို့သတိဆန်စကူတာသူတွေအန်ဝါဗီရာပညာရှင်တွေပြည်သူဆောက်ရှောက်ထားတဲ့ရေဝက်လေးတကောင်ဟာအင်တာနက်ပေါ်မှာရေပန်းစာနေပါတယ်။ဒီရေဝက်ကလေးကိုနှုတ်တိုက်နေတဲ့ပုံတွေဘယ်လိုကူးဆက်ကြတယ်ဆိုတာတွေကိုလူမှုကွန်ရက်စာမျက်နှာပေါ်မှာတက်ပုံတွေဗီဒီယိုတွေတင်တဲ့အခါလူကြိုက်များလာတာပါ။ မာရီယန်ပင်လယ်ပြင်ရဲ့မဒီလိုနာမည်ပေးထားတဲ့ဒီရေဝက်မလေးကငါးလာသမီးအရွယ်ရှိပြီဖြစ်ပြီးတော့အမေရိကန်ရေဝက်မျိုးဖြစ်ပါတယ်။သူ့ကိုဒီထိုင်းနိုင်ငံမြောက်ပိုင်းကာဗီခရိုင်ထဲကကျွန်းတစ်ခုနားမှာဧပြီလ၃ကတွေ့ခဲ့တာပါ။အစပိုင်းမှာသူ့ကိုတခြားရေဝက်တွေကျက်စားတဲ့နေရာကိုလွတ်ပေးလိုက်ပေမဲ့သူကသူတို့နဲ့မနေချင်မဲနဲ့နောက်ရက်ပိုင်းအတွင်းမှာပဲတကောင်နဲ့ပြန်ပြီးတော့တွ ကျွေးပါတယ်တနေ့ကိုဆန်ငါးကလောက်အထိအစာကျွေးရတယ်လို့သူ့ရဲ့ကျမ်းမာရေးကိုလည်းဂရုစိုက်စောင့်ကြည့်နေကြတာပါရှင်
တရုတ်သမ္မတရှီကျင်းပင်ဟာဒီကနေ့မှာကြာရောက်တဲ့သူ့ရဲ့အသက်63နှစ်မြောက်မွေးနေ့ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူကျင်းပခဲ့ပါတယ်တရုတ်သမ္မတရှီကရုရှားသမ္မတပူတင်ကိုသူ့ရဲ့ယင်းဤတဲ့မိတ်ဆွေတူဦးဖြစ်တဲ့သက်မှတ်ထားတာဖြစ်ပါတယ်ရုရှားသမ္မတပူတင်ကတရုတ်သမ္မတကိုမွေးနေ့လက်ဆောင်ဖြစ်တဲ့ရေကဲမှုပေးခဲ့တယ်လို့တရုတ်ဆိုရပါတယ်မီဒီယာတွေကဖော်ပြပါတယ် ရှိခြင်းဖြင့်ရုရှားသမ္မတပူတင်တို့ဟာဒေသရဲစည်းဝေးကိုတက်ရောက်ဖို့အတွက်တာဂျီကစ္စတန်နိုင်ငံဒူရှန်ဘီမြို့ကိုရောက်နေကြဖြစ်ပြီးတော့အဲ့ရဟိုတယ်နှစ်ခုမှာသူတို့နှစ်ဦးဟာချန်ပိန်ခွက်တွေကင်ပြပြီးတော့တမရှိရဲ့မွေးနေ့ပွဲကျင်းပနေတာကိုတရုတ်စိုးရပိုင်းရုပ်သံကပြသခဲ့ပါတယ်ရုရှားသမ္မတပူတင်ကရေကဲမှုလက်ဆောင်ပေးတာကိုတုံ့ပြန်တဲ့နေနဲ့တရုတ်သမ္မတရှိခြင်းဖြင့်
ဒီကနေ့ညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမှခင်ဖြူထွေးနဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါရှင်။ ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရက်ရခိုင်လက်နက်ကိုင်ဖွဲ့အေအေနဲ့တိုက်ပွဲဖြစ်ပွားပြီးမတင်ငါးစရာလူ25ဦးကိုဖမ်းဆီးထားပြီးတော့ကြောက်တော်ရဲစခန်းမှာစစ်ဆေးဖို့အာဏာထားတဲ့အကြောင်းမြန်မာစစ်တပ်ဖက်ကပြောပါတယ်။အဖမ်းဆီးခံရသူတွေဟာမြောက်ဦးမြို့နယ်ကျွော်ရီကမြို့တိုင်းရင်းသားတွေဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအခြေအနေအသေးစိတ်ကိုတော့ပြည်ဦးအမြင်မှာပိုင်းတင်ထ
န်အေးဘွဲတို့တိုက်ပွဲဖြစ်ပွားပြီးမတင်ကားဘွဲလူ25ဦးကိုဖမ်းဆီးထားကြောင်းတမတော်သတင်းမှပြန်ကြားရေးတွေးမှုဘုံမှုချုပ်ဆွမင်းထွန်းကပြောပါတယ
်။တောက်တော်ရဲ့အရှိစက်မှာကြောက်တဲ့တင်ကြီးရရှိတယ်။အကြောက်တဲ့တင်ကြီးရရှိမှာပဲကျွန်တော်တို့ကကြီးကြီးတိုက်ပွဲဖြစ်ပွားတာရှိတယ်။အနောက်ဘက်ကနေလည်းနေရာတိုင်းကကြီးကြီးတိုက်ပွဲဖြစ်တယ်။ညနေဘက်ကောင်မှတော့ကျွန်တော်တို့နယ်မြေလုံးကြီးဆောင်တဲ့ကမှာကြောက်တဲ့ကြီးရအပြင်ကမှာမတင်ကားဘွဲ25ယောက်ဖမ်းပြီးရရှိတယ်။အဲအားဖြင့်တော့20 30အရွယ်လောက်နေတယ်
စွန်လ23ရက်နေ့ကဖမ်းဆီးရမိထားတဲ့သူတွေကိုလက်ရှိကြောက်တော်မြို့မှရဲစခန်းမှာထိန်းသိမ်းထားပြီးတရားဥပဒေတိုင်းဆက်လက်ဆောင်ရွက်နေတယ်လို့ဘုံမှုချုပ်စွမင်းထွန်းကဆက်ပြောပါရတယ
်။အဲသူတို့ဆီစီကြည့်တဲ့အခါမှာတော့အဲ့ဒီနားလေးဒဝိုက်ကတော့60ရင်းရတယ်ကြီးလည်းမဟုတ်ဘူး။သူတို့ကတော့ကျွန်တော်ဖမ်းဆီးချိန်သိမ်းပြီးဆီစီနေရရှိတယ်။ကျွန်တော်တရားဥပဒေတိုင်းဆက်လက်ဆောင်ရွက်ပါမယ်။ကြောက်တော်ရဲ့ကံမှာရှိနေရတာကုန်းလုံးကြီးရတော့အဲ့ဒီဘက်ပဲသွားမှာပေါ့။အခုလောလောဆယ်မှာတော့ကျွန်တော်တို့ဆောင်ရွက်ဆက်ပဲရှိတယ်။
မြန်မာစစ်တပ်ကနေဖမ်းဆီးထားတဲ့သူတွေကိုစွန်လ14ရက်နေ့မှာကြောက်တော်မြို့မှရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့တာပါအဖမ်းဆီးခံထားရတဲ့သူတွေဟာမြောက်ဦးမြို့နယ်ရန်အောင်ပြင်ကြောက်ဆဲပြင်ကြာကန်စင်ဦးရွာနဲ့ကြောက်တော်မြို့နယ်ရှောက်ချောင်းကာပူရွာကသူစုစုပေါင်း25ဦးဖြစ်ပြီးရခိုင်မျိုးနွယ်စုမျိုးလူမျိုးတွေဖြစ်တယ်လို့ကြောက်တော်ဒေသခံကိုကျော်လှမြင့်ကပြောပါတယ
်ခေါ်လာတဲ့လူတွေကတော့အကုန်လုံးရွာသားတွေဆိုတာကိုပဲသတင်းရတယ်တော်ကြောက်စီရင်ရင်ပြင်းရင်ဆင်အိုးဒီဆက်ကလူတွေပါတယ်အဲ့ဒီတော့ကလူတွေက24ဦးကြောက်တော်မြို့နေဓာဘူးရောဓာတူကြီးဘော25ဦးပေါ့သူတို့ကလည်းဒီရခိုင်မြို့နေကြီးမျိုးလူမျိုးတွေဖြစ်နေတော့ဒီဖက်ကလူတွေလည်းနည်းနည်းဆက်ဆက်အားနည်းဆက်ပြီးရှိနေတယ်လို့တူတယ
်မြောက်မြို့နေမဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသွန်းတာစိန်ကတော့အဖမ်းခံရကြောင်းသတင်းပို့ချက်ကိုလက်ခံရရှိကြောင်းပြောပါတယ
်အရင်အတွက်တော့ကျွန်တော်အသိကြတော့မသိဘူးဗျာအဖမ်းခံရတယ်ဆိုတာတော့ကျွန်တော်ကတကယ်ပို့ကြပါတယ်။သွားသွားနေလို့သူကသူတို့ကပြောကြပါတယ်။
Lashi Pansi Cantata to the Achinego Tishipu, Chalk Dom Yuma Yezagango, Setra Mimia Yama, Joseph Quimashi Jang Suvare.
Oh, Melomia, Uwea, Domia,
Takasaka, Mane. Jacambi Nema, Yama Setana, E. Yakailenaga, Puerto Jack, Trip One, and see you pretty Pagadre, Ayata Rile, E. Nesenu, Suvi, Pansi Kayada, Nyabia Lanivare. Mila Samainunga, Yeti Damune, Chautan Gio Adrien, Sitakane, Wimpa Peso Sisi Mudwin, Pika Mujang, Yoracha Ute Sumabi, Shi Utan Yashi Ketalu, Yorashi Ugule, Pansi Mupu Ye Ukevare, Pigre Mala Bindungale, Yaumune, Audagan Gioga, Naugule, A Champemu Ubudi, Poma, Nase, Saminswene, Situ Numa Yetakama, Mupu Ye Utavare, Ebrela Sayenigale, Yaumuga, Yeta Ye, Taka Kayabi, Yamasitagane, Nami Shinli Losa Mudwe, Laga Giota, Nasali Ugu Pansi V, A Mupu Ye Utavare, Lashi see ye pretty Baka Galadre, E. in a senuine de Suda Matenga Muna, Yadakona Sejogo, A Champa Mu Ubudi, Poma, Nase, Samuels Venetolaga, Matayate Sweta Mu Ubudi, Sakonetin Tolaga, A Mupu Ye Utamudi, Sinibarekamia.
နိုင်ငံအင်မြန်မြန်တင်ပြသွားတာပါအခုတော့ကချင်ပြည်နယ်ကစစ်ဘေးရှောင်တဲ့ပြည်ပဆိုင်ရာအောင်မှာကချင်စစ်ဘေးရှောင်နယ်ကိုနေရရင်ပြန်ပို့ဖို့စီစဉ်နေချိန်မှာပဲအရေးပေါ်လိုအပ်နေတဲ့တောက်တုံးရင်နဲ့စာနာရိတ်ခါလူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးမှုရှိပဲအမြန်ဆုံးပေးဖို့စစ်ရှောင်ပြည်သူတွေကတောင်းဆိုလိုက်ပါတယ်စစ်ရှောင်နယ်ပြန်သွားကြတဲ့အခါမှာလည်းဒေတာရင်ဘေးကင်း
ပါတယ်မြမစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်လူမျိုးရေးတပ် KIA တို့အကြားမှာ2011ခုနှစ်ကနေစလို့ကချင်ပြည်နယ်တွင်တကြောပြန်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့လို့ကချင်ဒေသခံပြည်သူတွေသိန်းကျော်ဟာအစိုးရထိန်းချုပ်နယ်မြေကချင်လက်နက်ကိုင်အဖွဲ့ KIO ထိန်းချုပ်နယ်မြေနဲ့တရုတ်မြန်မာနယ်စပ်ကစစ်ဘေးစစ်ရှောင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာရှစ်နှစ်တင်းတင်းပြည့်သွားပါပြီ။ဒါပေမဲ့လို့ကချင်စစ်ရှောင်စခန်းတွေထဲမှာအရေးပေါ်လွယ်ချက်အခက်အခဲတွေများစွာရှိနေတော့မယ်လို့ကချင်ဒုက္ခသည်လူငယ်ဦးဖြစ်တဲ့အင်းခွန်ကွမ်ဂျာတော်ကပြောပါတယ
်အခုကျွန်တော်တို့ကနေပေါင်းဆင့်နှစ်ကျော်လာတဲ့အချိန်မှာကျွန်တော်တို့ရဲ့ SGB ရဲ့တကယ့်လက်တွေ့ဘဝဟာအခက်အခဲတွေအများကြီးရှိတာဖြစ်တယ်အဲလိုအခက်အခဲအများကြီးရှိတဲ့ကျွန်တော်ရဲ့ဒီ IDB တွေရဲ့လက်ရှိအခြေအနေကိုအနေထားကိုလည်းတခြားစစ်ဆောင်မဟုတ်တဲ့ပြည်သူတွေနောက်ပြီးတော့အစိုးရတွေနားလေပြီးတော့ကျွန်တော်တို့ကိုအမြဲတမ်းကူညီပြီးတော့နော်ဆက်နေကြကျွန်တော်တို့ကိုအားလုံးကိုကူညီပေးမယ်ဆိုရင်ကျွန်တော်တို့အများကြီးသက်တာရမှာပါလို့အဲ့လိုပဲပြောချင်ပါတယ
်အခုလိုမျိုးဆစ်ဆောင်ပြည်သူတွေရင်ဆိုင်နေရတဲ့ဒုက္ခအခက်အခဲဘဝအခြေအနေတွေကိုကချင်တကြောပြန်ဆင်ရှင်းနေပြတဲ့အချိန်ဗီဂျီနာမြို့မှာကချင်ဆစ်ဆောင်လူငယ်တွေကတရုတ်ဘော်တင်ဆက်ခဲ့ကြလို့ဗီဂျီနာမြို့နယ်ရဲမှုကတရားလူလုပ်ပြီးတော့ဥဆောင်သူကိုပေါ်လူနဲ့မဆိုင်နုပန်တို့ကိုရင်းစုစီပုံမှန်19နဲ့တရားစွဲဆိုထားပါတယ်ဒီလိုမျိုးဗီဂျီနာမှာတရားစွဲဆိုထားတယ်လို့ပဲရန်ကုန်မှာလည်းစစ်ပွဲတွေရရင်ရင်းရဲစွာဆန္ဒပြလူငယ်9ဦးကိုလည်းတပည့်တော်ရဲစခန်းကတရားစွဲထားပါတယ်ဒါကိုကချင်ဒုက္ခသည်လူငယ်တွေဘက်ကအပြင်းထန်ရှုတ်ချကန့်ကွက်ပြီးတော့တရားစွဲဆိုထားတာတွေကိုအမြန်ဆုံးရုပ်ပေးဖို့ကိုတောင်းဆိုကြပါတယ်လက်ရှိကြုံနေကြရစေကချင်စစ်ဆောင်ပြည်သူတွေရဲ့ဒုက္ခတွေကိုပြည်သူတွေအစိုးရတွေနားကြားနိုင်အောင်မြင်သိနိုင်အောင်ရေးရဲရေးလိုလားသူတွေဘက်ကစစ်ဆောင်တွေရဲ့တကယ်ဖြစ်ရမှန်တွေကိုထုတ်ဖော်ပြသခဲ့ကြတာလို့ကချင်ဒုက္ခသည်လူငယ်တို့ဦးဖြစ်တဲ့ကိုအေးခွန်ကွမ်ဂျာတော်ကပြောပါတယ
် IDP ရဲ့ရှင်းနေပြည်ဒီနေပါလေနေမှာကျွန်တော်တကယ်ပဲ IDP ရဲ့ဒီဘဝမှာကိုပေါ့နော်ခန်းစားချက်ကိုပြည်သူတွေအားလုံးမြင်အောင်ခြားကြတဲ့ဒီတရုတ်ပေါ်ပြသဖြစ်တဲ့အတွက်အဲဒါကိုတကယ်ပဲဒီသူတို့တရားမစွဲဘဲနဲ့အဲလွတ်ပြေးနေဆိုတော့သူတို့ဒီရဲ့ဒီယုံကြည်မှုကလည်းပို့ပြီးတော့အဲရှိလာနေတယ်ပေါ့အဲ့ဒါကြောင့်မို့အဲနောက်ခါမှလည်းအဲ့လိုမျိုးခဏခဏအဲဖန်ဆီးတာမျိုးမလုပ်ဖို့အားလုံးမှုပြုနေလင်းနဲ့တယောက်နဲ့တယောက်တယောက်ရဲ့ခန်းစားချက်ကိုပို့ပြီးတော့အဲပြနိုင်တဲ့အနေအထားကိုအစိုးရတောင်ရှိလို့ဦးတို့အားပေးတယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ကျွန်တော်တို့ရဲ့ဆန္ဒကိုပို့ထုတ်တဲ့အချိန်မှာအဲ့လိုပဲပို့ထုတ်ခွင့်မပေးဘဲနဲ့ဒီလိုခဏခဏပဲဖန်တာစီရတယ်လုံးနေမယ်ဆိုရင်ကျွန်တော်တို့ဒီပြည်တနာကတော့ပို့ပြီးတော့ဆိုးလာနိုင်တယ်ပေါ့နောက်ကတော့လည်းဒီအစိုးရပေါ်မှာကျွန်တော်တို့ရဲ့ယုံကြည်မှုကလည်းတစ်ချိန်ချင်းပို့ပြီးတော့ရုတ်သွားနိုင်တယ်ဆိုတဲ့ဟာကိုပြောချင်ပါတယ
်တစ်ဖက်ထိန်းချုပ်နေပြီတွေကကချင်စီဘေးရှောင်ဒုက္ခတဲ့စခန်းတွေနဲ့အရေးပေါ်လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ကြိုးစားနေကြပေမဲ့စာဝတ်နေရတဲ့ရိတ်ခါလိုအပ်ချက်အခက်အခဲတွေကတော့ရှိနေတော့မယ်လို့ကချင်ပြည်နယ်စီဘေးရှောင်ပြည်သူများအားကူညီဆောင်ရွက်ရေးကော်မတီ KHCC ရဲ့ဥက္ကဋ္ဌတိခါတော်ရဆရာတော်ဒေါက်တာ Clamp ဆောင်ကပြောပါတယ
်လိုအပ်ပါတယ်လိုအပ်တယ်ဆိုတာကတော့အခုဒီ၈နှစ်၉နှစ်လောက်ကြာလာတဲ့ချိန်မှာနေတဲ့ကျွန်တော်တို့ရေရှဲတာဒီမ မလုံးမချုံတဲ့ပြဿနာတွေအခုတို့မိုးများရင်မနေနိုင်တဲ့နေလို့မရတဲ့လေပိုင်းရင်မလင်းလို့မရတဲ့အစစ်အော်အခြေအနေမှာရှိတယ်ပြီးရင်စားနပ်ရိက္ခာဘိုင်းကတော့ငိုကြက်နေဟိုရော့လာပြီဆိုတော့ဟိုကိုဒီ IDP တွေကကိုတိုင်ဟိုရှာပွေစားတော့ရတာကပုံများလာတာပေါ့အကူအညီတွေကတော့အရင်ထက်ကတော့အများကြီးနည်းသွားတာပေါ့
တိတဲ့ချီဆစ်ဆောင်ခဲ့ကြရတဲ့ကချင်ပြည်သူတွေဒေးကိလုံယုံစွာနဲ့နေရရေးပြန်ပို့ဖို့ဆောင်ရွက်နေကြတာပါဒေါက်တာ Club ဆောက်ဆောင်ကပဲ
ဆိုရဘက်က NRPC နဲ့ဒီချေးရွာရွေးတဲ့နေရာမှာကျွန်တော်တို့ပြန်ပြီးမှဟိုဆွေးနွေးဖို့ရှိပါတယ်တချို့တော့ကျွန်တော်တို့ဒီဟိုအဆင်တင်ဖြစ်တာတွေရှိနေပါပြီဟိုပြန်တဲ့ဟာတွေလည်းရှိနေပြီဆိုတော့ဟို International ရဲ့ Assistant ဆက်လက်သွားဖို့ပဲလိုတယ်
ဟုတ်ကဲ့
ခက်တာက international အဖွဲ့အစည်းတွေကလည်းဒီ KA နဲ့အစိုးရနဲ့ bilateral မထိုးမချင်းတို့ရဲ့ assets မရောက်နိုင်သေးကြတော့ဟိုနည်းနည်းကြံ့ကြောက်အောင်မလို့တော့ထင်တာပဲ
အိုးရေစုခွာထွက်ပြေးခဲ့ကြရတဲ့ဆစ်ချောင်းဒုက္ခတွေဒီနေရရင်ကိုကောက်ကောက်မွန်မွန်နဲ့ဘေးကင်းလုံခြုံစွာပြန်နိုင်ရေးနောက်ပြန်လည်ခြေချနေထိုင်မှုလုပ်ငန်းစဉ်တွေမှာဒုက္ခတွေဒီကိုယ်တိုင်ပူပေါင်းပါဝင်နိုင်မှုဒုက္ခတွေတွေနဲ့ဒုက္ခတွေတွေအရေးဆောင်ရွက်နေသူတွေကအခုကချင်းတကြောပြန်ဆစ်ရှင်းနေပြည့်တဲ့အချိန်မှာတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင
်သောရရှင်များရှင်မဲခွေးကြရားကိုကျမ်းမာရေရှုတော့ညမသိမ့်တော့ဘူးဆိုပြီးကျောင်းတယူညွန်းနန်းကနေပယ်ဖြတ်လိုက်တဲ့အတွက်အခြေအကျင်ပြောတန်ဆိုတန်တွေလည်းထွက်ပေါ်လာပါတယ်။ပညာရေးကဏ္ဍအပါအဝင်မြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါသလား။အများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိန့်မြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
် VOA American တန်ရတဲ့လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ဒီကနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းဆောင်မှာဖတ်ဆက်ရအောင်ပါအရှိအလဲပိုင်းဒေသမှာရေနံတင်တင်မော့တွေတက်ခတ်ခံရတာဆော်ရီနိုင်ငံကရေနံပိုက်လိုင်းနဲ့လေရင်ခွင်တစ်ခုကိုမကြာသေးခင်ကတက်ခတ်ခံရတာတွေကိုနိုင်ငံတကာကတင်ညီတညွတ်တဲ့တုံ့ပြန်လိုက်ဖို့အမေရိကန်ကကြိုးပမ်းနေပါတယ်တိုက်ခိုက်မှုတွေမှာအီရန်နိုင်ငံရဲ့လက်ချက်ဖြစ်ကြောင်းဆွဆွဲနေတဲ့အမေရိကန်ရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ VOA သတင်းထောက်ကာလာဘပ်ပန်နဂွန်စစ်ဌာနချုပ်ကနေသတင်းပေးပို့ထားတာကိုတော့ကိုအောင်လင်းဦးကပြောပြပေးမှာပါ
ဦးမန်ပင်လယ်ဝင်းမှာရေနံတင်သမော20ကြာသပတေးနေ့ကတက်ခတ်ခံရမှုတွေအမေရိကန်ကတော့အီရန်နိုင်ငံရဲ့လက်ချက်ဖြစ်နေအပြစ်ပို့ထားပါတယ်အမေရိကန်ယာယီကာဝေးဝန်ကြီးပက်ရှန်နန်ကတော့တက်ခတ်မှုတွေကိုတုံ့ပြန်ရမှာနိုင်ငံတကာကတင်းကြီးတင်းကျပ်ထဲရပ်တည်ဖို့အမေရိကန်အမျိုးသားလွန်ကြိုရေးအကြံပေးဂျွန်ဘော်တန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အတူကြိုးပမ်းသွားမယ်ကြောင်းပြောဆိုထားပ
ါ We have an international situation there in the Middle East it's not a US situation
ဂျေလိုင်းပိုင်းဒေသမှာနိုင်ငံတကာရေးခင်းတစ်ခုကြုံနေရပါတယ်ဒါဟာအမေရိကန်ရေးစတဲ့မဟုတ်ပါဘူးဒီနိုင်ငံကပြဿနာနဲ့ပတ်သက်လို့အထူးစံနမန်ဘော်တန်နိုင်ငံသားဝန်ကြီးပွန်ပီယိုနဲ့အတူကျွန်တော်ကိုယ်တိုင်နိုင်ငံကအတိုင်းဝန်ကြားဘုံရက်တီကြက်ရအောင်ကြိုးပမ်းသွားမှာပါ
တိုက်ခတ်ခံရတဲ့ရေနံတင်သမော်ဒစင်းကိုတော့အမေရိကန်ရေတပ်ကပက်ထင်းတန်မစ်ဆိုင်းတုံးတက် USS Bainbridge ဖြတ်သိမ်းမှုကကူညီကယ်ဆယ်ခဲ့ပြီးဆွဲသမော်ဒစင်းနဲ့စစ်ကမ်းကိုဆွဲခေါ်သွားခဲ့ရတာပါဒါမှမဟုတ်နောက်သမော်ဒစင်းကတော့အီရန်လူမျိုးရေးတပ်ဖွဲ့တွေကဆွဲသမော်တွေကိုအနာကပ်ခွင့်မပေးတဲ့အတွက်ပြည်နယ်ထဲမှာပဲရှိနေတော့မယ်လို့တာဝန်ရှိသူတယောက်ကဒီလိုပြောပါတယ်ဒီမော်သားတွေကိုလည်းအီရန်အာဏာပိုင်တွေကထိမ့်သိမ်းထားတာပါဒီမော်သားတွေကိုကယ်တင်လာခဲ့တဲ့အရက်ဖက်ဒီမော်တစ်စင်းကိုအီရန်တက်ခိုက်ရေးအမြန်ရေးတစ်စင်းကဝိုင်းဝန်းခဲ့ပြီးဒီမော်သားတွေကိုလွှဲပြောင်းပေးဖို့တောင်းဆိုခဲ့တာဖြစ်တဲ့အကြောင်းလဲအမေရိကန်ကာဝေးဝန်ကြီးဌာနတာဝန်ရှိသူတယောက်ကပြောပါတယ်ပင်ဒဂွန်စစ်ဌာနချုပ်ကတော့အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုကာကွယ်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားပေမဲ့လက်တလုံးတတ်တမန်ရေးအရာဖြစ်ရှင်းမှုကြိုးပမ်းနေတဲ့အကြောင်းလဲပြောဆိုထားတာပါဝါရှင်တန်ချင်းဆိုင်ဒီမိုကရေစီစနစ်ကာဝေးရေးဖောင်ဒေးရှင်းကဂျွန်ဟန်နာကတော့ဒေသတွင်းမှာတင်းမာမှုကြီးကြီးထွားလာနိုင်တဲ့အလားအလာတွေရှိနေတယ်လို့သုံးသပ်ပါတယ်
I think the US is eager to keep this below the threshold of a force-on-force military conflict.
ဘယ်ကနေလဲစေပတိခါဘောင်ကျော်တဲ့အဆင့်အထိမဖြစ်အောင်ထိန်းထားဖို့လိုလားနေရလို့ထင်ပါတယ်။ဒါပေမဲ့ဒါမျိုးတွေတက်ဖြစ်နေမယ်။နိုင်ငံတကာယူနန်ဇီကမတည်မငြိဘူးဖြစ်လာမယ်။ယူနန်နိုင်ငံရဲ့ချင်းချောက်မှုတွေပိုတွေ့လာမယ်ဆိုရင်တော့ယူနန်နိုင်ငံရဲ့ပိုင်ဆိုင်မှုတွေအပေါ်သုံးတရားအရေးယူတဲ့လုပ်ရမျိုးတွေတော့ပိုတွေ့ရလိမ့်မယ်လို့ယူဆပါတယ်။
အမေရိကန်ရေတပ်ကတော့ဂျပန်ကုမ္ပဏီပိုင်တင်မောကပောက်ကွဲမှုနဲ့တင်မောဝမ်းပိုင်းကမပောက်ကွဲသေးတဲ့တန်လိုက်မိုင်းတွေရဲ့ပုံတွေကိုထုတ်ပြန်ပြသခဲ့ပါတယ်။တင်မောဒီဇင်းမှာယူရန်တပ်ဖွဲ့တွေကမပောက်ကွဲသေးတဲ့မိုင်းတွေကိုဖယ်ရှားနေတယ်လို့ဆိုတဲ့ဗီဒီယိုမှတ်တမ်းကိုလည်းထုတ်ပြန်ခဲ့တာပါ။မိုင်းတွေကိုဖယ်ရှားတာထောက်ထားတွေကိုဖျောက်ဖျက်ဖို့ကြိုးပမ်းတဲ့လုပ်
ွေပြီးချိုတင်းဆိုပေမဲ့
ဖခင်ယေရှုကိုဖော်ကျူးတဲ့အထိမ်းအမှဖြစ်အမေရိကန်ပြည်အောင်စုအပါဝင်နိုင်ငံအများပြားမှာဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောက VOA သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေဇုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မြတ်တာအောင်မြင်တတိယအမတ်တရားစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇူးကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VOA ကိုစာလေးတွေရေးပို့လိုက်ပါနော် VOA မြန်မာ Facebook Messenger ကနေလဲစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လဲ email လိပ်စာက burmese@voanews.com ဖြစ်ပါတယ်နားဆင်အားပေးတဲ့အတွက်ဂျေဇူးတင်ပါတယ
်ရုံနိုင်အောင်ကြီးမားလေးအဖေမြတ်တာနဲ့ချေ
VOA မြန်မာပိုင်းအစီအစဉ်ကထုတ်လင်းပေးနေတဲ့အခုရေဒီယိုအစီအစဉ်ပြပြချင်ပါပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3ကျူရူတို့ကနေည9:00 to 9:00အထိထုတ်လင်းပေးသွားအောင်ပါပါအခုတော့ကြန့်ရှင်နေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမှခင်ဖြူတွေကတည်းကပြောပြပေးပါအောင်ရှင်အလို့ရှိသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့လူမှုဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပြတမ်းမှုကြိုးပမ်းမှုတွေကိုဟောင်ကောင်အစိုးရကဆိုင်းငံ့လိုက်ပါတယ်။အစိုးရအနေနဲ့ဆွေးနွေးတိုင်ပင်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်တာတွေလှုံ့ဆော်ပြီးစီးတဲ့အချိန်အထိအခုကိစ္စကိုအကန့်အသတ်မရှိဆိုင်းငံ့ထားမယ့်အကြောင်းဟောင်ကောင်အမှုဆောင်အရာရှိချုပ်ကယ်ရီလမ်ကဒီကနေ့ပဲပြောဆိုလိုက်တာပါ။အခုဥပဒေမူကြမ်းအရတော့ဟောင်ကောင်မှာရာဇဝတ်မှုနဲ့တန်ရာဖြစ်ပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေကိုတရုတ်ပြည်မှကြီးကိုလွှဲပြောင်းပေးနိုင်မှာဖြစ်ပါတယ်ရှင်။အိုမန်ပင်လယ်ကွေ့မှာရေနံတင်သင်္ဘောနှစ်စီးတိုက်ခိုက်ခံရခဲ့ရပြီးတဲ့နောက်အရှေ့လယ်ပိုင်းဒေသမှာနိုင်ငံတကာအသံဝန်အကြပုံသဘောတူညီချက်ရဲ့တရရနိုင်အောင်ကြိုးပမ်းနေတယ်လို့ဒီအမေရိကန်ယာယီကာကွယ်ရေးဝန်ကြီးဖတ်ရှန်နဟန်ကပြောဆိုလိုက်ပါတယ်။ဤလနိုင်ငံဟာအမေရိကန်ရဲ့ပြဿနာတသက်မဟုတ်ဘူးလို့ကာဝေးဝင်ကြီးကတောက်ကြနေတုန်းကသတင်းတော်တွေကိုပင်ကွန်စစ်ဌာနချုပ်မှာပြောကြားလိုက်ကြပါအမေရိကန်ရဲ့ရည်မှန်းချက်ကတော့ဒေသတွေမှာရှိတဲ့အမေရိကန်တပ်မှုတွေသူတို့ရဲ့စစ်ဆေးရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်လိုအပ်တဲ့အရင်းအမြစ်တွေနဲ့အထောက်အပံ့တွေရဖို့ဖြစ်တယ်လို့သူကပြောပါတယ်ရှင်အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့လက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအနေနဲ့သဘောကျတဲ့အရေးအယောင်မပြရဘူးမလိုက်နာဘူးဆိုရင်အီရန်ဘက်ကလည်းသူ့ရဲ့ဆောင်ရွက်ချက်တွေကိုပြောင်းလဲလှုပ်ဆောင်မယ်ဆိုပြီးတော့ချင်းချောက်ပြောဆိုလိုက်ပါတယ်။တာဂျီကစ္စတန်နိုင်ငံမှာရုရှားတရုတ်နဲ့အာရှခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ဆွေးနွေးပွဲမှာအီရန်သမ္မတကအဲ့ဒါလိုပြောဆိုလိုက်ကြပါ။ကမ္ဘာ့အရေးကြီးနိုင်ငံတွေနဲ့အီရန်နိုင်ငံအကြားရယူထားတဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့ပြီးတော့တလကြာလာခဲ့ပြီးတဲ့အနှစ်ကြာလာခဲ့ပြီးတဲ့နောက်မှာဒီအီရန်ဘက်ကလည်းဒီနှစ်လကစပြီးတော့သူလိုက်နာရမယ့်အချက်တချို့ကိုဆက်ပြီးတော့မလိုက်နာတော့ဘဲနေခဲ့တာဖြစ်ပါရဲ့ရှင်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့ယူဂန္ဒါနိုင်ငံမှာတော့မကြာသေးခင်ကပြန်ပြီးတော့ဖြစ်လာနေတဲ့အီဘိုလာရောဂါကူးစက်ပြန့်ပွားနေတာနဲ့ပတ်သက်ပြီးနိုင်ငံတကာမှာအများပြည်သူကျန်းမာရေးအဖွဲ့အခြေအနေတရအဖြစ်မကျညာဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေမှာဆုံးဖြတ်လိုက်ပါရဲ့ရှင် ။တည်တင်းအချင်းချက်ကမှခင်ပြည့်တွေကျင်းညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမှစုံမဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ View American သံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနင်္ဂလာပ
This program has come to you from the Voice of America, Washington.
Thank you.